မြန်မာနိုင်ငံအရှိမြောက်ပိုင်းစံပြင်းတွေမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ပြည်မိနေကြတဲ့အပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့စီးပွားဒုက္ခတွေတွေကိုတွားရောက်ကူညီတဲ့လူသားချင်းစာနာမှုအဖွဲ့တွေကိုတားဆီးပြစ်ခတ်တာမျိုးမလုပ်ဖို့နယူးယောက်အခြေစိုက် HW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတင်ပြချင်ပါတယ်။ဩဂုတ်လ15ရက်ကစလို့စတမာလာဇန်းတီရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တရုတ်နယ်စပ်အခြေစိုက်ညီနောင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ခုတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အစပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေကမြန်မာစစ်တပ်အခြေစိုက်စခန်းတွေနဲ့ကုန်သွယ်ရေးတပ်သားတွေကိုဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပြီးမြန်မာစစ်တပ်ဘက်ကလူညုံရင်းတပ်သားတေဆုံးခဲ့တာပါ။အဲ့ဒီတိုက်ပွဲတွေအတွင်းအနည်းဆုံးအရပ်သား၁၈ဦးတေဆုံးရသလို၂၈ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့သတင်းလေးကိုကိုးကားပြီးစတမာလာ၈ရက်နေ့မှာထုတ်ပြန်တဲ့ HRW အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကိုပြန်ကြည့်ရင်မြန်မာစစ်တပ်ကရောတိုင်းဒါလက်နက်ကင်တပ်တွေကပါတိုက်ပွဲအတွင်းအရသာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေပြီးစစ်ပွဲအတွင်းဆောက်ထင်းရမယ့်ဂျနီဗာကွန်ဗင်းရှင်းပါအချက်တွေကိုပါတိုင်းနာမှုမရှိတာတွေ့ရကြောင်း HRW အဖွဲ့ပြောခွင့်ရပုဂ္ဂိုလ်John Sifton က VOA မြန်မာပိုင်းကိုပြောပါတယ်
။ The main point is that both the Burmese military and the ethnic armed groups fighting them are not taking enough adequate.
အဓိကအချက်ကတော့အစိုးရတပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်တွေဟာစစ်ပွဲတွင်အရသာတွေကိုအကာအကွယ်ပေးရေးဆိုတဲ့သတိထားချောင်ချင်ရမယ့်ခြေဝတ်တွေကိုလိုက်နာခြင်းမရှိတာတွေ့ရပါတယ်။ GRE နားမှာတိုက်ခိုက်ကြတယ်ဆိုရင်အဲ့ဒီမှာနေထိုင်တဲ့ဒေသခံတွေကိုထိခိုက်စေနိုင်တဲ့အင်အားတုံတိုက်ခိုက်မှုမျိုးကိုမလုပ်မိဖို့ဂရုစိုက်ရမှာဖြစ်ပါတယ်။
ရင်အောင်တိုင်းသားတပ်ဖွဲ့တွေကပြင်ဦးလွင်နဲ့ဂုတ်တွင်းတစားတိုက်ခိုက်မှုအတွင်မြန်မာစစ်တပ်လူညုံရေးတပ်ဖွဲ့ဝင်အနည်းဆုံး၁၀ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ဩဂုတ်လ၁၉ရက်နေ့ကလာရှိုးမူဆယ်ကွန်တွယ်ရေးလမ်းမကြီးတစ်ဝိုက်ဖြစ်ပွားတဲ့ပြစ်ခတ်မှုအတွင်လာရှိုးမြို့ပြင်ဘက်မှာကယ်ဆယ်ရေးစေတနာဝန်ထမ်းတဦးသေဆုံးသွားခဲ့ပါတယ်။ဒီသေဆုံးမှုဟာရင်အောင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ကယ်ဆယ်ကူညီရေးကားတွေကိုပြစ်ခတ်မှုမလုပ်ဖို့ကိုလည်း HRW ကတိုက်တွန်းကြောင်းJohn Sifton ကပြောပါတယ
် and they have to also avoid targeting any medical personnel or humanitarian personnel.
နဖတ်တပ်ဖွဲ့အနေနဲ့အသက်ကြီးကျန်းမာရေးအဖွဲ့တွေလူသားချင်းစာနာတဲ့ကုလကဆယ်ရေးအဖွဲ့တွေကိုပြစ်မှတ်မထားပြမှာဘူး။ရှမ်းပြည်နယ်ကတိုက်ပွဲတွေမှာကြုံတွေ့နေရတဲ့ပြဿနာတစ်ခုကအကူအညီလိုအပ်နေတဲ့ပြည်သူတွေစီအန္တရာယ်ကြောင့်အရောက်သွားကြတဲ့ကယ်ဆယ်ရေးကားတွေကိုတားဆီးနေကြပါ
။တကယ်တော့ရှမ်းပြည်နယ်မှာစစ်ပွဲတွေဖြစ်လာတိုင်းဂျားတွေကဒေသခံပြည်သူတွေသာဒုက္ခရောက်ရလိမ့်ရှိပြီးကုလသမဂ္ဂကတိုက်တွန်းသလိုမျိုးစစ်ပွဲအတွင်းအရသာပြည်သူတွေမထိခိုက်ရအောင်အထူးဆောင်ကျင်ဖို့လိုတယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစန်းစာပေနဲ့ယဉ်ကျေးမှုအတင်းဥက္ကဋ္ဌဒေါက်တာဆိုင်းပင်မောင်ကတောင်းဆိုလိုက်ပါတယ
်ခုကျွန်တော်ရှမ်းပြည်မှာဖြစ်နေတာကတိုက်ပွဲဖြစ်တိုင်းရွာတဲ့ကိုအမြုပ်တွေနဲ့ပြစ်လက်နဲ့ကြီးတွေနဲ့ပြစ်ရွာသားတွေတေချာအဲ့ဒါတော့လုံးဝလက်မခံနိုင်ဘူးကြာဒါပေမဲ့ခက်တာကအခုကအရသာတွေရှိတဲ့နေရာကိုပဲပြစ်မှတ်ထားပြီးတော့ပြစ်တာဥပမာဒီနေ့မှာ convention မှာဆိုရင်လေဒီတိုက်ပွဲစစ်ပွဲဖြစ်နေလို့ရှိရင်ပြည်သူတွေကိုငြင်းညာရမယ်ပြည်သူတွေကိုမထိခိုက်ရအောင်ကာကွယ်ရမယ်ဆိုတဲ့ဥပဒေရှိတယ်
။ဩဂုတ်လ31ရက်နေ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်တဲ့အပြန်လန်တိုက်ပွဲအတွင်းကုကံမြို့မှာအရသား5ဦးတေဆုံးခဲ့ရပြီးအဲ့ဒီထဲမှာ3ဦးကကလင်းငယ်တွေဖြစ်ပါလေ။မြန်မာစစ်တပ်ကလည်းစက်တင်ဘာ2ရက်နေ့ထိ၄ကြောင်းကပါတိုက်ခတ်ခဲ့တာကြောင့်နိုင်ငံက NGO အဖွဲ့346ဖွဲ့ကအရသာတွေထိခိုက်စေတဲ့တိုက်ပွဲတွေအငြင်းရက်ဖို့တောင်းဆိုခဲ့ကြပါတယ်။ဩဂုတ်လတိုက်ပွဲတွေကြောင့်လူပေါင်း8500လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ဘေးဒုက္ခသည်3500ဟာအခုချိန်ထိယာယီစခန်းတွေမှာတင်းရှောင်နေရသေးဖြစ်တယ်လို့မြန်မာပြည်တွင်းကုလသမဂ္ဂအဖွဲ့တွေကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ။